လွှတ်တော်အတွင်းသတင်းယူခွင့်ပြုထားတဲ့သတင်းမီဒီယာသမားတွေဟာလွှတ်တော်ထဲမှာကိုစလဲရရဲ့လှုပ်ရှားမှုတပ်ပုံတွေကိုတာဝန်ယူမှုတာဝန်ခံမှုမရှိဘဲရိုက်ကူးနေတယ်ဆိုပြီးကြက်မှတ်ပေးဖို့အတွက်ပြည်ထောင်စုလွှတ်တော်နိုင်ငံကထံကိုတက်မတော်ရာကိုစလဲရဘက်ကတင်ပြလာပါတယ်ဒီလိုမလိုလားအတာတွေမဖြစ်ဖို့သတင်းသမားတွေအတွက်လွှတ်တော်ရင်သတင်းအချက်အလက်နဲ့သတင်းမှတ်တမ်းတပ်ပုံဗီဒီယိုရယူနိုင်ဖို့လွှတ်တော်ဘက်ကတိထက်ပို့ပြီးတော့စနစ်တကျစီမံဆောင်ရွက်ပေးဖို့လိုသလိုသတင်းရယူနေတဲ့သတင်းသမားတွေအပေါ်နှစ်ဖက်အပြန်အလှန်လေးစားမှုရှိဖို့လိုတယ်လို့ထောက်ပြပါရယ်ဒီအပေါ်သတင်းမီဒီယာကောင်စီနဲ့သတင်းသမားတို့ရဲ့အမြင်ကိုမဆုမုံကစူးစီးတင်ပြထားပါရယ
်သတင်းမီဒီယာသမားတွေဟာလွှတ်တော်ကိုယ်စားလှယ်ရဲ့လှုပ်ရှားမှုသတင်းတပ်ပုံဗီဒီယိုဖိုင်တွေကိုလူမှုကွန်ရက်နဲ့ channel တွေမှာတာဝန်ယူမှုတာဝန်ခံမှုမရှိဘဲဖြန့်ဝေနေတဲ့ဆိုပြီးတမတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ဘက်ကသတင်းမီဒီယာသမားတွေကိုစက်မှတ်ပေးဖို့နေပြည်တော်ပြည်ထောင်စုလွှတ်တော်နာယကထံကိုလိတ်မှုပြီးတော့ပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့ကတင်ပြတောင်းဆိုခဲ့ကြပါတယ်တမတော်သားကိုယ်စားလှယ်တွေဘက်ကသတင်းမီဒီယာကောင်စီကိုလည်းတိုင်ကြားစာပို့ခဲ့သေးတယ်လို့သတင်းမီဒီယာကောင်စီရဲ့အတွင်းမှုကပြောပြပါတယ်ဒီလိုနှစ်ဖက်အပြန်အလှန်မလိုလားအတာတွေမဖြစ်လာစေဖို့အတွက်ဆိုရင်တော့လွှတ်တော်တွင်သတင်းမီဒီယာတွေလွတ်လပ်စွာသတင်းရယူနိုင်မှုလွှတ်တော်တာဝန်ရှိတဲ့သူတွေဘက်ကစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့သတင်းမီဒီယာကောင်စီအတွင်းမှုဥတီဟာစောကအကြံပြုပါတယ
်ဒီ press council နဲ့လွှတ်တော်နဲ့တွေ့တယ်ပြီးရတဲ့ပုံရတော့ဒီတစ်ခေါက်ပြီးတော့ဆွေးနွေးပြီးအင်ဂျင်ကတော့တက်မယ်လို့ကိုယ်လည်းခေါ်တယ်သတင်းမီဒီယာကောင်စီလည်းခေါ်တယ်အဲ့ဒီဒီရောင်းတော့လို့မှာဆွေးနွေးတိုင်းတော့ကြမလားအဲ့ဒါကြောင့်ကုမဆာဆာထရူကြာလို့အဲ့ဒီစာရေးဖြည့်ဆည်းမှုတွေအကြီးအကဲကတော့ accountability ရှိရမယ်ဒီလွှတ်တော်ကိုယ်စားလှယ်မှာကိုယ်တင်းနေမှာမှာ accountability ရှိရမယ်တာဝန်ယူကြောင်းကလို့ရှိရမယ်နောက်တစ်ခါတော့အဲ့ဒီကိုယ်အမရှိရှိလို့လွှတ်တော်ရဲ့လွှတ်တော်ကိုယ်ကလေးကဒီတံတော်အခြေတံတော်မှာမဟုတ်တာဖြစ်ပြီးဖြစ်စေနောက်ဘယ်မှာလဲဘယ်မှာလဲလေဒီကိုယ်တင်းရှိကိုရှိတဲ့နေရာရှိကိုမရှိတဲ့နေရာကပ်တက်ပေးလိုက်ဆိုတော့အရင်ကတော့ဒီလိုရှိရင် press galleries ကိုပုံမှန်ထားပေးတယ်ပြီးတော့အောက်ကိုရှင်းပြီးတော့ကုန်နေတဲ့ပုံရည်ဒီပြန်ကြဲဟိုအဲ့ခဏမှနေပြီးရရင်ပြန်ထွက်အဲ့လိုမျိုး system တစ်ခုကိုတော့ကိုယ်နဲ့ရှင်းလို့ဘုံလုံးပဲအဲ့လိုအဲ့လိုကျွန်တော်မပြည့်လဲတဲ့အကြောင်းမရှိဘူးဘာလို့ရှိတော့သူ့စီကိုယ်စီမသိရမှကြမ်းသူကစီပေါ့ချင်းကိုယ်ကစီပေါ့တယ်ကိုပြောရဲ့ဖြစ်လာနေအဲ့လိုဒေနေရမှာဘယ်လောက်ကြီးခုကြည့်မလဲ association ဘယ်လောက်ရှိမလဲအဲ့လိုပေးချင်နေတဲ့ဖြစ်ချင်းကိုတို့လို့ကျင်
တယ်တော်သားကိုယ်စားလှယ်တွေဘက်ကပေးပို့တဲ့စာထဲမှာတော့သတင်းမီဒီယာသမားတွေဘက်ကလွှတ်တော်ကိုယ်စားလှယ်တွေစိတ်ညှို့ညင်အောင်ဒေါသထွက်အောင်လူကုန်တိုက်ခါထိခိုက်အောင်ဆောင်ရွက်တယ်ဆိုပြီးတင်ပြထားတော့တမတော်သားကိုယ်စားလှယ်တွေတချို့ဘက်ကလည်းသတင်းရိုက်ကူးနေတဲ့သတင်းသမားတချို့ကိုစဲရီးခဲ့တာမျိုးလို့မပြေမလည်ဖြစ်ခဲ့ဘူးတဲ့အခြေအနေလည်းရှိခဲ့ဘူးတာမို့ဒီလိုမျိုးပြည်ထောင်စုလွှတ်တော်ကိုတိုင်ကြားတာဖြစ်နိုင်တယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်။ဒါကြောင့်လွှတ်တော်တွင်သတင်းရယူနေတဲ့သတင်းသမားတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ကြားအပြန်အလှန်လေးစားမှုရှိဖို့လိုအပ်တယ်လို့နှစ်ဖက်တာဝန်ယူမှုတာဝန်ခံမှုရှိဖို့လည်းလိုအပ်တယ်လို့မြန်မာသတင်းသမဂ္ဂရဲ့ဒုက္ခရအဖြစ်တာဝန်ယူခဲ့ဘူးသူလည်းဖြစ် BNI တိုင်းရင်းသတင်းမီဒီယာရဲ့အတိုင်းအမြန်တာဝန်ခံအယ်ဒီတာဦးစင်လင်းကသုံးသပ်ပါတယ်
အဲ့တော့တဲ့ဒီစီမင်းစီကအရတော့ပါပဲပြည့်ပြောတဲ့တောက်ဒီဘက်ကတဲ့သာသမားဒီဘက်ကအမှားတာမဟုတ်ဘူးတဲ့သာသမားကတော့သူကဒီလွတ်တော်ထဲမှာတဲ့ယူဖို့သူတို့သွားကြတာဖြစ်တယ်တဲ့လွတ်လပ်ခွင့်သူတို့ရသလောက်အချိန်ပေါင်းနေရနေပြီးတဲ့ယူဖို့သွားကြတာဖြစ်တယ်အဲ့လိုတဲ့ယူဖို့သွားတဲ့တဲ့တောက်ကိုအခုတော့မချေမငံပြောတယ်ဆိုတာမျိုးကတော့မဖြစ်တဲ့ကိစ္စပဲဘာကြောင့်လဲဆိုတော့တဲ့မီဒီယာနော်စတုတ်တာမန်တိုင်သူအလုံးလုံးနေတဲ့လူတွေကိုသူ့ရည်သူအပြန်အလှန်လေးစားမှုနဲ့ဆက်ဆံသင့်တယ်လို့အဲ့လိုယူဆပါတယ်အဲ့တော့အဲ့လိုအပြန်အလှန်လေးစားမှုနဲ့မဆက်ဆံတဲ့အတွက်ကြောင့်မလို့နော်အဲဒီပြဿနာပေါ်လာတယ်လို့ယူဆတယ်အဲ့ဒီပြဿနာပေါ်လာတဲ့နောက်ဆက်တွဲမှာမှဒီစာတော့ထွက်လာတယ်ပေါ့နောက်ထွက်လာတော့ဒီစာရဲ့အနေအထားကတော့အဲသူဖြစ်ခဲ့ပြက်ခဲ့တဲ့ဖြစ်စဉ်မှာတော့ဘယ်သူမှတယ်ဘယ်သူမှန်တယ်ဆိုတော့အဲဒီချက်မှာတော့ဖြည့်ရှင်းထားတဲ့သဘောတော့မပါဘူးပေါ့သောသောလည်းပဲသောသောကပြောခဲ့သလိုပဲအတင်းသမားတွေကိုလည်းပဲသာလွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့မချေမငံမပြောတဲ့သလိုအတင်းသမားတွေကလည်းပဲမိမိတို့တာဝန်ရလွတ်တော်ထဲမှာတရေယူတဲ့အခါမှာမိမိတို့ရိုက်တဲ့သတင်းတပ်ပုံတွေနော်အဗီဒီယိုကလစ်တွေစသဖြင့်ဒါတွေကိုတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အသုံးမလိုပါနဲ့
မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရဲ့တာဝန်ခံတအူးလည်းဖြစ်တဲ့ဦးမြင့်ကျော်ကတော့ဒီလိုမျိုးတက်မတော်သားကိုယ်စားလှယ်တွေဘက်ကဆွဆွဲပြောဆိုချက်တွေဟာရေဘူးရတိတ်ဆန်လုံးနဲ့ဆွဆွဲချက်တွေသာဖြစ်တဲ့ဆိုပြီးအခုလိုရှုမြင်ပါတယ
်သူလူမှုကွန်ရက်လို့သူပြောရတဲ့ဟာကသတင်းသမားတွေရဲ့တအူးချင်းအကောင့်တွေကရေးသားတဲ့ဟာတွေကိုများသူတို့ဆိုလိုသလားမသိဘူးနော်အဲဒါကြောင့်ဒီတန်ကြားတဲ့လွတ်တော်တန်ကြားတဲ့ဟာကိုကတိကျကျရှင်းလင်းမရှိဘူးကျွန်တော်ထင်တယ်။ဘယ်တဲ့ပုံကဘာကိုသူတို့တိုင်နေတာလဲဆိုတဲ့ဟာလည်းရှင်းရှင်းလင်းလင်းမဖော်ပြတော့ဘူး။အားလုံးခြုံငုံပြီးတော့တင်းသမားတွေကသူတို့ကိုဟိုညှိုးညင်အောင်လို့ဟိုသူတို့ရဲ့ကုန်တဲ့ရင်ဖြိကြအောင်လို့အဲ့လိုမျိုးဆိုတော့အဲ့ဒါကတော့ဒီပြဆန်ကုန်တဲ့နောက်ပြောဆွဆွဲတဲ့သဘောမျိုးဆန်ကုန်တယ်လို့ကျွန်တော်ထင်တယ်။တိကျကျအချက်နဲ့တရားပါကြောင့်ဆိုတဲ့ဟာမျိုးမပါဘူးပေါ့နော်။ ကျွန်တော်တို့အဲ့လိုမျိုး
လွတ်တော်အစည်းအဝေးကျင်းပနေတဲ့အချိန်မှာသတင်းမီဒီယာသမားတွေစီကံသိဝတ်ဖို့သတင်းမီဒီယာသမားတွေကိုလိုအပ်သလိုအရေးယူဆောင်ရွက်ပေးပါဆိုပြီးသတင်းတပ်ပုံတွေနဲ့တကွာတက်မတော်သားကိုယ်စားလှယ်များအစုဖွဲ့ရဲ့ခေါင်းဆောင်ဗိုလ်ချုပ်တန်းဆိုးကပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်တွေကိုပါပေးပို့ထားတာဖြစ်ပါတယ်ရှင်။